မြန်မာနိုင်ငံတွင်းကဆိုးဝါးလွန်းလာတဲ့လူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်စောင့်ရှောက်နိုင်မှုအားနည်းလွန်းနေတဲ့အတွက်မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာလွတ်လပ်မှုအပြည့်ရှိစေဖို့ဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့မြန်မာရက်ဖက်အဖွဲ့အစည်း20ကျော်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တောင်းဆိုလိုက်ကြပါတယ်။လက်ရှိမြန်မာနိုင်ငံလူခွေကော်မရှင်ရဲ့တက်တန်းဟာလည်းစက်တင်ဘာလအတွင်းမှာကုံဆုံးတော်မှာဖြစ်တဲ့အတွက်ကော်မရှင်အစ်စ်ဖွဲ့စည်းတယ်ဆိုရင်ပိုလွတ်လပ်ပြီးထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဥပဒေကိုပြင်ဖို့အခုလိုအချိန်မီတိုက်တွန်းတောင်းဆိုတာဖြစ်တယ်လို့ရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။အသေးစိတ်နားဆင်ပါရှင်။မြန်မာနိုင်ငံလူခွေကော်မရှင်အနေနဲ့မြန်မာနိုင်ငံတွင်းမှာကြုံနေရတဲ့လူခွေချိုးဖောက်မှုတွေအထူးသဖြင့်စစ်တပ်ပါဝင်လက်နက်ကင်တပ်တွေရဲ့ကျူးလွန်မှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးဖော်ထုတ်တာမလုပ်နိုင်သေးတဲ့အတွက်မြန်မာနိုင်ငံကလူခွေအခြေအနေတွေပုံမကောင်းမှုစွာကာကွယ်နိုင်ရေးကော်မရှင်ရဲ့ဥပဒေကိုပြင်ဆင်ပေးဖို့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ပြုပြင်ပြောင်းလဲရေးဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အရက်ဖတ်အဖွဲ့အစည်း24ဘွဲ့ပူးပေါင်းပြီးတော့ဒီကနေ့ဩဂုတ်လ3ရက်နေ့မှာတောင်းဆိုလိုက်ကြပါတယ်။ဘာကြောင့်မို့လို့အခုလိုမျိုးမျိုးသားလူခွေကော်မရှင်ရဲ့လှုပ်ထုံးလုံနည်းတွေကိုပြုပြင်ပြောင်းလဲဖို့အကြံပြုရပါသလဲဆိုတာကိုလည်းဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအရက်ဖတ်အဖွဲ့အစည်းကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာတွေနဲ့ပြည်သူတွေကိုအခုလိုရှင်းလင်းပြောပြခဲ့ကြပါတယ
်။ဆိုရဲဒီကြုံတော့မှာရှိနေသလိုရှင်းကော်မရှင်ရဲ့လုပ်ကိုင်မှုတွေကလွတ်လပ်မှုမှာအင်မီဒီယာကြိုးနေသွားမယ်လွတ်လပ်မှာမဟုတ်တော့ဘူးအမိကိုမကင်းမဲနဲ့အမိကိုရှိနေတယ်ဆိုတဲ့ပုံစံမျိုးကိုထောက်ပြတာတွေ့ရတယ်။နောက်တစ်ခုကတော့ဒီကော်မရှင်ရဲ့ငွေချေးသုံးစွဲမှုတွေကိုပဲဖြစ်ဖြစ်နော်ကော်မရှင်ရဲ့အစီအစဉ်ခံစားတွေကိုပဲဖြစ်ဖြစ်အများသိသူသိရှိနိုင်ဖို့အတွက်ထုတ်ပြန်အမြဲတမ်းထုတ်ပြန်နေနိုင်ဖို့အတွက်လည်းအကြံပြုထားရပြရတယ်။ဒါမှသာလည်းအများသိသူရဲ့ယုံကြည်ကိုးစားမှုကိုပို့ပြီးတော့ရလာမယ်။ပြည်သူရဲ့ယုံကြည်လေးစားမှုကိုပို့ရလာရင်ကော်မရှင်အလုံးတွေကပို့ပြီးတော့တိတိကျကျပို့ပြီးလုပ်နိုင်တာလိမ့်မယ်လို့ထောက်ပြထားတယ်
မြန်မာနိုင်ငံရဲ့အမျိုးသားလူခွေကော်မရှင်ဥပဒေကိုပြင်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ဩဇာအာဏာလွှမ်းမိုးချုပ်ကိုင်နိုင်မှုတွေကနေပြီးတော့အမှန်တကယ်လူခွေချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းကျင်စိတ်ရှိတဲ့ကော်မရှင်အဖွဲ့ဝင်အစ်စ်တွေရရှိလာနိုင်မယ်လို့အရက်ဖတ်အဖွဲ့အစည်းတွေကယုံကြည်မျှော်လင့်ပါတယ်လူခွေကော်မရှင်ရဲ့ဥပဒေအားနည်းချက်တွေကိုပြောင်းလဲလိုက်တဲ့ဆိုရင်ဖြစ်လာနိုင်မယ့်အသာချက်တွေကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စည်းရုံးလှုပ်ဆောင်ရေးတာဝန်ခံမတ်တင်စာရှင်းလင်းရေးက VOA ကိုအခုလိုရှင်းပြပါတယ
်တော့ဒီလူခွေကော်မရှင်ကကျွန်တော်ကတက်တန်း9နှစ်ပြည့်တဲ့စက်တင်ဘာ24ရက်မှာတက်တန်းကုန်တော့မယ်ဆိုတဲ့ခါကျတော့ကော်မရှင်နာအဖွဲ့ဝင်အစ်စ်တီးပြန်ဒါရေကောက်တော့မယ့်အခြေအနေကိုရောက်လာတော့မှာပေါ့နော်အဲ့လိုမျိုးအခြေအနေရှိတဲ့အခါမှာကျွန်တော်ကော်မရှင်နာအဖွဲ့ဝင်အစ်စ်တီးမှာဘယ်လိုလူတွေပါတဲ့လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တီးကကျွန်တော်ရရှိခဲ့တဲ့သင်ငန်းစာတွေပေါ့လေဒါလူခွေကော်မရှင်ရဲ့ကျွန်တော်ပြည်သူယုံကြည်မှုပြပြစီတဲ့ပြုမှုတွေဒါတွေကိုကျွန်တော်တို့ဆက်မှတ်ပြီးမဖြစ်ပွားစေလိုဘူးအဲ့တော့အဲ့မှာဒီလိုမျိုးဖြစ်ရတဲ့ဖြစ်ပွားရတဲ့နောက်ကျောင်းကိုကောက်တဲ့အခါမှာအဓိကဥပဒေကိုသွားမြင်ရတယ်ဥပဒေရဲ့အာဏာချက်တွေဥပဒေမှာပေးထားချက်တွေကမလုံလောက်နေတဲ့အကြောင်းအရာတွေနိုင်ငံတကာဒီစံနေစံနှုန်းတွေနဲ့မကိုက်ညီရတဲ့အကြောင်းမြင်ရတဲ့ခါကျတော့ဒီအခုကော်မရှင်အစ်စ်ဖွဲ့ရောက်မဲ့အချိန်မှာအချိန်တိုင်းအကောင်းဆုံးအချိန်ဖြစ်တယ်ဆိုတာမျိုးကိုမြင်နေဒီတွက်ကြောင့်မလို့ဒီဥပဒေတွေကလူလာလိုအပ်ချက်တွေပေါ်မှာပြင်ဆင်ဖို့အတွက်ကျွန်တော်တို့ဒါဇယားနဲ့ကိုတိချာပြင်ဆင်ပြီးတော့အရက်ဘက်ဖွဲ့စည်းပြီးအကြံပြုတိုက်တွန်းတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံတွင်းလူခွေချိုးဖောက်ခံရမှုတိုက်တန်းချက်တွေစုံစမ်းဖော်ထုတ်အစီရင်ခံစာတင်ပြမှုတွေနဲ့ပတ်သက်ပြီးတော့အမျိုးသားလူခွေကော်မရှင်ရဲ့လှုပ်ဆောင်မှုတချို့နဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေသလိုပြည်သူလူထုကြားမှာလည်းလူခွေကော်မရှင်ပေါ်မှာယုံကြည်မှုအပြည့်အဝမရှိသေးတာကြောင့်မို့လို့လူခွေကော်မရှင်ဘက်ကကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာနဲ့အပြည့်အဝလောက်ကင်ဆောင်ရွက်ပေးနိုင်ရေးအရက်ဖတ်အဖွဲ့အစည်းတွေကမျှော်လင့်တောင်းဆိုတာဖြစ်ပါတယ
်ကျွန်တော်နိုင်ငံရဲ့လူခွေကော်မရှင်ကဒါပထမဆုံးအချိန်မြန်မာနိုင်ငံမှာပေါ်ပေါက်လာခဲ့တဲ့ကော်မရှင်၅နှစ်တက်တန်းအတွင်းမှာသူတို့ကိုယ်တိုင်လည်းရင်းနဲ့တက်ထဲရနေတကယ့်ကိုအခက်အခဲအများကြီးနဲ့တောင်းစီစဉ်ခဲ့ရတယ်ဆိုတာကြောင့်ဒါမြင်သာပါတယ်ဒါဆိုတော့ကျွန်တော်တို့ကတယောက်ချင်းစီရဲ့စိတ်ပါဝင်စားမှုစွမ်းကျင်မှုဆိုတာကရွေးချယ်တဲ့ဒီပေါ်မှာဖြစ်လို့ရပေမဲ့ဒီဥပဒေရဲ့တိုက်ပင်စားစီမှုတွေဥပဒေရဲ့စံတက်ချက်တွေကြောင့်ဥပဒေကိုပြင်မရတဲ့တကြမလို့ဒီဥပဒေပြင်ဆင်ဖို့တော့ပြောရတာပေါ့
ကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွေပြဿနာတွေမှာဆိုရင်တော့အထူးသဖြင့်မြန်မာစစ်တပ်ကကျူးလွန်တဲ့အမှုတွေကိုထိထိရောက်ရောက်စုံစမ်းစစ်ဆေးတာတင်ပြအစီရင်ခံစာတွေကိုမြန်မာနိုင်ငံလူခွေကော်မရှင်အနေနဲ့မလုပ်နိုင်သေးတာကလည်းစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မတ်တင်စာရှင်းလင်းရေးကပြောပါတယ
်ထို့သဖြင့်ဆိုရင်ပရိပခဒဏ်စစ်ဘေးဒုက္ခဒဏ်တရားမှုရှိနေတဲ့နေရာတွေကဒီတိုင်းရင်းသားနေမျိုးတွေမှာဆိုရင်ဒီကာဝယ်ဆောက်ရှောက်မှုအလုံးလောက်မပေးနိုင်ရနေရတယ်နောက်ကျေဖြစ်ပေမှုအများဆုံးဖြစ်တဲ့တိုင်းရင်းသားအစုအဖွဲ့တွေဒီလူမျိုးစုအစုအဖွဲ့တွေကာကွယ်ပေးဖို့ကအခြေခံဖြစ်ပါတယ်ဆိုတော့အဲ့လိုမျိုးကာကွယ်မှုကအလုံးလောက်မပေးနိုင်ဘူးဆိုတော့ဥပမာတွေအများကြီးရှိပါတယ်ကိုပါကြီးအမှုလို့နောက် branch အမှုနောက်အနည်းဆုံးနောက်ဆုံးဆိုရင်တော့ကျွန်တော်ရခိုင်ပြည်နယ်တောက်တန်းကဒီဥပဒေမဲ့ဆက်ဖြတ်မှုတွေပေါ့ဒီပေါ်ဒီမှာသူတို့ရဲ့ကင်တွင်မှုတွေကတကယ်ကိုအများထောက်ပြစရာဝေဖန်စရာတွေအများကြီးရှိခဲ့ရတယ် တော့ဒီမြန်မာစစ်တပ်ကဖြစ်ရှင်းချက်အတိုင်းမရက်တီတွေနဲ့တကယ်ကိုလူခွင့်စံတင်စံတော့ဒီအမှုတွေပေါ်မှာအခြေခံတဲ့ကော်မရှင်နာတွေပေါ်ပေါက်လာဖို့တွေးသိလောင်းဖို့အချိန်ရောက်ပြီပေါ့နော
်မြန်မာနိုင်ငံလူခွင့်ကော်မရှင်အဖွဲ့ရဲ့လက်ရှိတက်တက်ဟာလာမယ့်2019ခုနှစ်စက်တင်ဘာလမှာကုန်ဆုံးတော့မှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီကနေ့ရက်ဖက်အဖွဲ့စည်းတွေဘက်ကနေပြီးတော့တင်ပြလိုက်တဲ့အကြံပြုတိုက်တွန်းချက်တွေပါဝင်တဲ့လူခွင့်ကော်မရှင်ဥပဒေပြင်ဆင်ရေးစာတမ်းတူကိုတော့နေပြီးတော့ပြောင်စုလွတ်တော်အပါဝင်လွတ်တော်ကော်မတီအသီးသီးကိုအရက်ဖက်ကိုယ်စားလှယ်အဖွဲ့စည်းတွေဘက်ကပေးပို့တင်ပြတောင်းဆိုသွားကြမှာလည်းဖြစ်ပါတယ်ရှင်